မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ရိုက်တာသတင်းတောက်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုမြောက်ပိုင်းခြေရန်တရားရုံမှာဒီနေ့ဒုတိယကြိမ်ရုံးထုတ်ပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆက်လက်တရားစွဲဖို့ဆုံးဖြတ်လိုက်ပါတယ်။အဖမ်းဆီးခံသတင်းတောက်ကိုဝါလုံးကတော့သတင်းတွေကိုမှန်မှန်ကန်ကန်ထုတ်ပေါ်နိုင်အောင်မမှန်မကန်တဲ့နည်းလမ်းနဲ့ဖမ်းဆီးခဲ့တယ်လို့ပြောသွားပါတယ်။တရားရုံးကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခြံတရားရုံးမှာအစိုးရကနေဖမ်းဆီးခံရိုက်တာသတင်းသမားတွေကိုနိုင်ငံတော်လှုပ်ရက်အနေတရားစွဲဖို့တရားရုံးကိုတင်ပြလာတာမှာဖမ်းဆီးခံရိုက်တာသတင်းသမားကိုတက်ဦးမောင်ခါကိုဝါလုံးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။မမေကိုမမေနဲ့ချိန်တော့လို့ဆက်ပြောပြရမယ်လို့ဒီလိုဆိုတာတော့မမေကလည်းနီးနေဆုံးပြီးတော့ဖမ်းဆီးခြင်းလို့ဖြစ်တယ်လို့ကျွန်တော်ပြောပြပါတယ်
။ကိုကျော်ဆိုးဦးခါကိုမိုးအောင်ကလည်းဖမ်းဆီးခံရတာနဲ့ပတ်သက်လို့ပြောပြသွားခဲ့တာပါ
။ကျွန်တော်ကဘာမှတော့ပြောဆိုရတယ်မရှိဘူး။အရင်ကကမာရိုက်ကကြော်တော့လို့ဖြစ်တာ
။အမှုကိုသူရဲမှုဥယူနိုင်ကတရားလိုလုပ်ပြီးတရားရုံးကိုတင်ပြလာတာဖြစ်ပါတယ်။ဒီလိုတင်ပြလာတာမှာသတင်းသမားတွေကိုအင်တာဗျူးပေးပြီးအချက်လက်တွေပေးခဲ့လို့ပုံမှန်အတူတက်ခါဖမ်းဆီးထားတယ်လို့အစိုးရထုတ်ပြန်ထားရင်ရဲရရှိနှစ်ဦးတော့မပါဝင်ခဲ့ပါဘူး။နောက်ပြီးသူတို့ကိုသတင်းသမားတွေနဲ့အတူရုံးထုတ်လာတာလည်းမရှိခဲ့ပါဘူး။ဒါပေမဲ့လည်းဒီရဲရရှိနှစ်ဦးကိုတတ်တယ်အနေနဲ့စစ်ဆေးဖို့အစိုးရကတင်ပြထားတယ်လို့သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။
ကျွန်တော်မေးပါတယ်ဒီကုမမေးတယ်ဗျာတရားရုံးကဒီဟာကိုဒီဝင်ပေါ်တင်လာတော့ဒီရင်းတော့မြောက်ပဲဗျာရင်းမြောက်တော့ပါလာဘူးဒါတကယ်လို့လည်းဒီမလာဘူးဒါပေမဲ့ကျွန်တော်တို့တပ်တင်အချင်းကိုပြန်ကြည့်တဲ့ကာမှာတော့ဒီသတင်းစာမှာပါတဲ့ရန်ကုန်ဘိုးရန်နိုင်နဲ့တက်တက်ကုမောင်လေးတို့ကတပ်တင်အချင်းနဲ့ပြန်ပါလာတွေ့ရတယ
်ရဲရရှိတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ထိတ်ဆိုထားတဲ့ညမှာပဲသတင်းသမားနှစ်ယောက်ဖမ်းဆီးခံရရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်ဖမ်းတာများလားဆိုတဲ့ကစားမှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေပေမဲ့လေအစိုးရဘက်ကဒါကိုတိတိကျကျပြန်လည်ဖြေရှင်းတာမျိုးရှိသေးပါဘူး။သတင်းသမားတွေကတော့ဒီအချက်လက်စာရွက်တွေဖွင့်မကြည့်ရသေးခင်မှာဖမ်းဆီးခံရတယ်လို့ဆိုထားပါတယ်။သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကတော့အမှုနဲ့ပတ်သက်လို့အမှန်တရားတစ်ခုရအောင်ရင်ဆိုင်သွားမယ်လို့ဆိုပါတယ်
။အဲ့ဒါကျွန်တော်တို့ဇွဲကံလူတွေနဲ့ကျွန်တော်တို့တွေ့ပါတယ်တွေ့ရတာသူတို့ဒီကတော့ကြာချက်တွေနဲ့ဟာဒီဒီကွင်ရဲ့တင်လာတဲ့အမှုတွေမှာလည်းတွေ့လက်ချက်တစ်ခုရှိတယ်ရှိရတဲ့ကျွန်တော်တို့ကတော့ဥပဒေနဲ့အညီဒီကွင်မှာဟိုအမှန်တရားပေါ်ပေါအောင်ပေါ်ထုတ်သွားမယ်အဲ့ဒါဒီကတော့ဟိုတခါကျတော့လည်းဥပဒေကိုသူရင်းနဲ့ညောင်မြေပေါ်လာလဲဖြစ်နိုင်တာပေါ့နော်ကျွန်တော်တို့အမှန်ရောက်ဆုံးဆောင်ပါမှာ
အစိုးရထုတ်ပြန်ထားသလိုနိုင်ငံတော်လုံခြုံရေးစာရွက်စာရမ်းတွေယူကနိုင်ငံကိုရောင်းစားတဲ့သူတွေမဟုတ်တာကြောင့်အငြင်းဆုံးပြန်လွတ်ပေးဖို့မိသားစုဝင်တွေကတော့တောင်းဆိုနေကြပါတယ
်။သမီးပူစားတဲ့ဥစ္စာလေးစားခွင့်ရတယ်ဆိုတော့ဖွဖွေရလေးဖြစ်ဖြစ်ပါလေ။အခုတော့သူစားလေးမစားလိုက်ရဘူး။သမီးလူတွေလည်းမနေသေးတဲ့စကားတော့တက်ကြည့်လို့မပြောလိုက်ဘူး။ကိုလေးကိုလည်းမနေသေးတဲ့မပြောလိုက်ဘူး။သမီးယောက်ျားမဟုတ်တာမလုပ်ဘူးဆိုတော့သမီးယုံကြည်တယ်။သမီးယောက်ျားမယ်လာတဲ့လုံးမှာသူမဟုတ်တာမလုပ်ဘူး။
ကိုကျော်စိုးကကိုမိုးအောင်ရဲ့ဇနီးမတ်ချစ်စုကအစိုးရဆွဆဲမှုမမှန်ဘူးလို့ပြောဆိုခဲ့တာပါအဖမ်းခံထားတဲ့သတင်းသမားတွေအာမခံရဖို့ရှေ့နေတွေဘက်ကတင်ပြထားပြီးဒါကနောက်လာမယ့်ဇန်နဝါရီ23ရက်နေ့ရုံးချိန်မှာတော့နှစ်ဖက်ကြားနာပြီးမှအာမခံပေးတဲ့မပေးတဲ့ကိုဆုံးဖြတ်သွားမှာဖြစ်ပါရဲ့ရှင်